ပါကစ္စတန်ဝန်ကြီးချုပ်ဟောင်းအမေရိကန်ကိုနိုင်ငံတော်လျှို့ဝှက်ချက်တွေကိုပေါက်ကြားမှုနဲ့ထောင်နှံစစ်နှစ်ချမှတ်လိုက်ပါတယ်။ဝန်ကြီးချုပ်ဟောင်းနဲ့သူ့ရဲ့မဟာမိတ်ရှာမာမူခရာရှိတို့ကိုရာဝပင်တီမြို့အထူးတရားရုံးကဆင်ကျက်ချခဲ့တာလို့ခန့်ရဲ့ PTI ပါတီပြောရေးဆိုခွင့်ရှိသူကပြောပါရယ်အမေရိကန်ဟာ2022ခုနှစ်တုန်းကပါလီမန်မှာအယုံကြည်မရှိအဆိုကိုတင်သွင်းခံခဲ့ရပြီးတော့ရှုံးနိမ့်ခဲ့တဲ့အတွက်ယာရုကနေနှုတ်ထွက်ပေးခဲ့ရတာပါအခုချမှတ်ထားတဲ့ပြစ်ဒဏ်က2022ခုနှစ်သူယာရုဖြုတ်ချခံခဲ့ရပြီးနောက်ပိုင်းလူစုလူဝေးပွဲတစ်ခုမှာခန့်ရလျှို့ဝှက်တန်တမန်ကြီးရာစာရင်တစ်ခုကိုထုတ်ဖော်ခဲ့တာနဲ့ပတ်သက်တယ်လို့အစိုးရရှိနေတွေကပြောပါရယ်သူကိုလွှတ်တော်မှာအယုံကြည်မရှိအဆိုတင်သွင်းပြီးတော့ဖြုတ်ချတာကအမေရိကန်နဲ့ပူးပေါင်းကပါကစ္စတန်အင်အားကြီးစစ်တပ်ကကျိုးကင်ကြံစီထားတာကိုစိုက်ဖာလို့ခေါ်တဲ့အဲ့ဒီစာတန်းကတက်တည်ပြနေတယ်လို့ခန်းကပြောခဲ့တာပါဒီဆွဆွဲချက်ကိုအမေရိကန်ဘက်ကရောပါကစ္စတန်စစ်တပ်ကပါညှင်းဆို့ထားပါတယ်ခန်းကိုအကျင့်ပြတ်ချဆမှုနဲ့ထောင်ဒဏ်3နှစ်ချမှတ်ထားပြီးတော့အဲ့ဒီအပြစ်ဒဏ်ကြောင့်မလို့လာမယ့်လမှာလုံမယ့်အထွေထွေရွေးကောက်ပွဲမှာလည်းပါဝင်ခွင့်မရနိုင်တော့ပါဘူးရှင်